ထိုင်ဝမ်ရေလက်ကြားရဲ့အကဲဆတ်တဲ့ကလေးမျိုးကိုဖျက်ပြီးတရုတ်နိုင်ငံလေယာဉ်အုပ်စုတစုစနေနေ့တုန်းကချင်းကပ်ဝင်လာတဲ့အတွက်ထိုင်ဝမ်ဂျက်တိုက်လေယာဉ်တွေအရေးပေါ်ပြန်တမ်းပြခဲ့ပြီးတရုတ်လေယာဉ်တွေပြန်ထွက်သွားဖို့တရုတ်အစိုးရကိုထိုင်ဝမ်ကတောင်းဆိုခဲ့ပါတယ်။မနေ့ကတည်းကဒဇင်းပိုတဲ့19ဇင်းပါတရုတ်လေယာဉ်အုပ်စုဟာထိုင်ဝမ်ရေလက်ကြားထက်ဝက်ကိုဖျက်ကျော်ပြီးအနောက်တောင်ဘက်ကာကွယ်ရေးဆိုင်ရာတပ်မှတ်နေပြီတဲ့ကိုဝင်ရောက်ခဲ့တယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ဟာသူတို့ပိုင်နေဖြစ်တယ်ဆိုပြီးသူ့ရဲ့တိုက်လေရင်တွေဘုံကျဲလေရင်နဲ့ Y8 ရေငုပ်သင်္ဘောဖြတ်လေရင်တွေကိုဆီလွတ်ခဲ့တာပါ။ဒါပေမဲ့တရုတ်လေရင်တွေဟာထိုင်ဝမ်ကျွန်းကိုဖြတ်ကျော်ပြန်တန်းတာမျိုးတော့မရှိခဲ့ဘူးလို့ထိုင်ဝမ်ကာကွယ်ရေးဌာနကဆိုပါတယ်။တရုတ်လေရင်တွေချင်းကပ်လာတဲ့အခုလိုဖြစ်ရမျိုးဒီနေ့ထဲမှာမကြာခဏဖြစ်ခဲ့တာကြောင့်ထိုင်ဝမ်ကအချိန်ချင်းစောရကတက်ခဲ့ပြီးသူ့ရဲ့ F-16 တိုက်လေယာဉ်တွေနဲ့ဂျားဖြတ်ဟန်တာခဲ့ရပါတယ်။တရုတ်နိုင်ငံကကုလသမဂ္ဂမှာပါဝင်ရတဲ့ငြိမ်းချမ်းရေးတပ်အတွက်ထိုင်ဝမ်ရေလက်ကြားနားမှာစီးရီးလေးကျင့်မှုလုပ်ခဲ့တာပါလို့တရုတ်တို့ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပြီးသူတို့အခေါ်အမေရိကန်နဲ့ထိုင်ဝမ်ပူးပေါင်းလည်လည်မှုတွေဆိုတာနဲ့ပတ်သက်လို့ရှုတ်ချခဲ့ပါတယ်ခင်ဗျာ။